Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဇွန်လ20ရက်ဗုဒ္ဓနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖုံပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကျွန်တော်ကြော်ကြော်သိမ်းတင်ညာမှာပါအမေရိကန်အင်ဂျင်နီယာတထေးကြီးဒေါ်နယ်ထရမ့်ကို Republican Party ကိုစားပြုသမ္မတလောင်းအဖြစ်တရားဝင်ရွေးချယ်လိုက်ကြပါပြီ။တူရကီလေကြောင်းတိုက်ခိုက်မှုတစ်ခုအတွင်း PKK ခလက်နက်ကန်အယောက်20ထဲမှနေတည်ဆုံတယ်လို့တူရကီနိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။ American ဆိုရအမျိုးသားလူမျိုးရေးဆိုင်ရာဒုတိယချန်ပီပုဂ္ဂိုလ် Ben Rhodes ဒေါ်ဆန်းစုကြည်ဦးဝင်းထိန်တို့နဲ့ဒီကနေ့ပြီးကြားစီတွေ့ဆုံပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီညနေနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့ Republican Party နဲ့ Party ရဲ့သမ္မတလောင်း Donald Trump ပေါ် American ရောက်မြန်မာတွေကဘယ်လိုမြင်ကြပါသလဲ
။နိုင်ငံရေးအကွဲပြက်ရတော့ရှိမှာပဲဒါပေမဲ့ကျွန်မကတော့ Donald Trump ကိုလုံးဝမထောက်ခံတဲ့သူပါဖြစ်လို့လဲဆိုတ
ော့ Ohio ပြည်နယ် Cleveland မြို့ကမြန်မာတိုင်းရင်းသူကျောင်းဆရာမမဆန်ဒါရဲ့အမြင်ပါအပြည့်စုံကိုနောက်ပိုင်းမှာကြားကြားဖို့ရှိပါတယ်ဒါအပြင် Republican Party နဲ့ Donald Trump အပေါ် American မှာရှိတဲ့ Muslim တို့ရဲ့အမြင်သဘောထားပြီးတော့ရှစ်လေးလုံးသမိုင်းပြလိုက်ဖွင့်လို့စ조사ဆောင်ရွက်မှုတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနိုင်မှတင်ပြထိုက်တော့ကပြောပြပေးပါမယ်ရှင
်အမေရိကန်အင်ဂျင်နီယာတထေးကြီးဒေါ်နယ်ထရမ့်ကို2016ခုနှစ်သမ္မတရွေးကောက်ပွဲအတွက် Republican Party ရဲ့သမ္မတလောင်းအဖြစ်တရားဝင်ရွေးချယ်လိုက်ကြပါပြီ
The following candidates received the following votes 1725 Trump
ကိုယ်စလေလောင်းအသီးသီးဟာအခုလိုမဲအရေးအတွက်အသီးသီးရကြပါတယ်ထရမ့်1925မဲခရုစ်455မဲခစ်စစ်120မဲရူဘီယို114မဲကာဆန်9မဲဘူးရှ်3မဲပေါ်2မဲဒါကြောင့်ပါတီညီလာခံမှာမဲပေးခွင့်ရှိတဲ့မဲအရေးအတွက်အများစုကိုရတဲ့ဒေါ်နယ်ဂျီထရမ့်ကို Republican Party ကိုကိုစားပြုတဲ့ American သမ္မတလောင်းအဖြစ်ရွေးချယ်လိုက်ကြောင်းညီလာခံသဘာဝပတိကကြေညာပါတယ်လို့အောက်လူတော်ဥက္ကဋ္ဌပေါ်ရယန်ကပြောတော်တာပါဝါယိုပြည်နယ်ကလီဖလန်မြို့မှာကျင်းပနေတဲ့ပါတီညီလာခံဒုတိယမြောက်နေ့အင်္ဂါနေ့ကပြည်နယ်တစ်ခုချင်းစီလိုက်မဲပေးပြီးတဲ့နောက်အခုလိုကြေညာတာပါဒေါ်နယ်ထရမ့်ကိုပါတီသမ္မတလောင်းအဖြစ်တရားဝင်ကြေညာပေးသိမ့်မကြခင်မှာပဲသူ့ရဲ့သားဖြစ်သူဒေါ်နယ်ထရမ့်ဂျူနီယာကသူ့ဖခင်ကိုထောက်ခံတဲ့အားကောင်းမောင်းတန်မင်ကုန်းတစ်ခုပြောပါတယ်မစ္စတာထရမ့်ရဲ့စီးပွားရေးလုပ်ပုံကိုင်မှုတွေကလည်းသမ္မတအဖြစ်တာဝန်ယူတဲ့အခါဘယ်လိုအပြောင်းအလဲအသုံးချနိုင်မလဲဆိုတာကိုသားဖြစ်သူကအထူးထောက်ပြပြောဆိုပါတယ်ဒီမိုကရက်တစ်ပါတီဘက်မှသမ္မတလောင်းဖြစ်လာဖို့တရားသလောက်ဖြစ်နေတဲ့နိုင်ငံခြားရေးဝန်ကြီးအောင်ဟီလာရီကလင်တန်ကိုလည်း Republican Party ညီလာခံအတွင်းမိန့်ခွန်းပြောကြသူတွေကဝေဖန်တိုက်ခိုက်ကြပါတယ်။ညီလာခံအတွင်းဒီကနေ့မိန့်ခွန်းပြောမယ့်အထက်မှာတော့ Trump ရဲ့ပြိုင်ဘက်ဖြစ်ခဲ့ပြီးတဲ့ Florida အထက်လွှတ်တော်အမတ် Marco Rubio နဲ့ Texas အထက်လွှတ်တော်အမတ် Ted Cruz တို့လည်းပါဝင်ပါတယ်
။အီရန်နိုင်ငံမြောက်ပိုင်းမှာတူရကီတို့ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းကတ်စစ်သွေးကြွအနည်းဆုံး20သေဆုံးတယ်လို့တူရကီနိုင်ငံပိုင်သတင်းဌာနကဒီကနေ့ဗုဒ္ဓဟူးနေ့မှာဖော်ပြပါတယ်။တူရကီရဲ့ F-16 ထိုက်လေယာဉ်တွေကတူရကီနဲ့အီရတ်နယ်စပ်ကတောင်ထူထက်တဲ့ဟာကပ်ဒေသမှာမတရားအသိဉာဏ်ထားတဲ့ကတ်အလုသမားပါတီ PKK အဖွဲ့ဝင်တွေကိုပစ်မှတ်ထားတိုက်ခိုက်ခဲ့တဲ့အကြောင်းတူရကီနိုင်ငံပိုင်သတင်းဌာနအနာဒိုလူကဖော်ပြပါဗျ။တူရကီအစိုးရနဲ့ကတ်အလုသမားပါတီ PKK တို့အကြားနှစ်နှစ်ကြာအပြည့်အခတ်ရက်စဲရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်က2015ခုနှစ်ဇူလိုင်လမှာပြည့်ပြည့်ခဲ့ပါဗျ။အီရန်နိုင်ငံမြောက်ပိုင်းနဲ့ကတ်လူမျိုးစုတွေကြီးစိုးရာတူရကီအရှေ့တောင်ပိုင်းဒေသက PKK စခန်းတွေကိုတူရကီစစ်လေယာဉ်တွေကမကြာခဏဆိုသလိုလေးချောင်းကနေဘုံကျဲပြီးစီးနှင်းတိုက်ခိုက်နေတာပါအခုတိုက်ခိုက်မှုကတော့တူရကီနိုင်ငံတွင်ပြီးခဲ့တဲ့သတင်းဘက်ကစစ်အာဏာသိမ်းမှုအကျိုးပန်းမှုမအောင်မမြင်ဖြစ်ခဲ့ပြီးနောက်ပိုင်း PKK အပေါ်တူရကီအစိုးရရဲ့ပထမဆုံးတိုက်ခိုက်မှုလည်းဖြစ်ပါတယ
်အီရန်နိုင်ငံမဇူးမြို့ကို IS အစွန်းရောက်တွေလက်ထက်ကနေပြန်သိမ်းနိုင်ဖို့ရဟာပထမခန့်မှန်းထားတာတဲ့ပူစောမယ်လို့အမေရိကန်နဲ့အီရတ်တာဝန်ရှိသူတို့ကအကောင်းမြင်သဘောပူပြောလာနေကြပါတယ်။ IS အတံဖက်အဖွဲ့ကသူတို့ဘာသာကြေညာထားတဲ့ကာလီဖိတ်နိုင်ငံရဲ့မြို့တော်ကိုပြန်သိမ်းနိုင်ဖို့ကလွယ်လွယ်နဲ့ဖြစ်လိမ့်မယ်လို့တော့ဘယ်သူကမှမပြောကြပါဘူး။ဒါပေမဲ့အမေရိကန်နဲ့ညွန်ပေါင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုအထောက်အကူနဲ့တိုက်ခိုက်နေတဲ့အီရတ်တပ်ဖွဲ့တွေဘက်မှအားသာလာနေပြီးတော့အဖွဲ့ကောင်းယူဖို့အချိန်ရောက်လာပြီဆိုတာမျိုးမြင်လာကြတာပါ။လက်ရှိထိုးစစ်ဟာအခုအချိန်မှရှိနေမယ်လို့ငကူကထင်ခဲ့တာတဲ့ပိုပြီးရှေ့ရောက်နေပါတယ်လို့အမေရိကန်သမ္မတရဲ့အထူးသံတမန် Brett McGurka အင်္ဂါနေ့မှာပြောပါတယ်။အီရတ်နိုင်ငံရဲ့အနာဂတ်နဲ့ IS နေနေရေးစစ်ပွဲအပေါ်အာရုံစိုက်မဲ့ဆွေးနွေးပွဲတစ်ခုမတိုင်ခင်သူကအဲ့လိုပြောတာပါ။အခုဆိုရင်မော်စူးကိုရဖို့နီးလာပါပြီလို့အမေရိကန်ငြိမ်းချမ်းရေး Institute USIP ကလုပ်တဲ့ပွဲတစ်ပွဲမှာ အီရန်နိုင်ငံသားရဲ့ဝန်ကြီးနဲ့အတူတက်နေခြင်းအထူးသံတမန်မက်ဂေါ့ရ်ခ်ကပြောပါတယ်။အီရန်လူမျိုးရေးတပ်ဖွဲ့တွေဟာတစ်နှစ်ကျော်အတွင်းတိုက်ပွဲတပွဲမှမရှုံးသေးဘူးလို့လည်းဆိုပါတယ်။မဆူးမျိုးဟာနောက်ထပ်ပြစ်မှတ်ပါပဲလို့အီရန်နိုင်ငံသားရဲ့ဝန်ကြီးကလည်းအကောင်းအမြင်ပြောပါတယ်။အဲဒီမျိုးမှာအီရက်ကဒါအက်စ်တွေရဲ့နောက်ဆုံးပုံးခိုနေရပဲလို့လည်းအီဗရာဟင်အယ်ဂျာဖာရီကဘာသာပြန်ကားတစ်ဆင့်ပြောသွားပါတယ်။
တူရကီသမ္မတရစ်စက်ဖ်ထေရဲ့အာဒိုဝမ်ရဲ့အာဏာရပါတီထံကနေဖောက်ထွင်းခိုးယူထားတဲ့အီးမေးလ်၃သိန်းနီးပါးကိုဝီကီလီအဖွဲ့ကဖွင့်ချလိုက်ပြီးတဲ့နောက်သူ့ရဲ့ဝက်ဘ်ဆိုက်တွေကိုနိုင်ငံတော်ဝန်လုံးမှပိတ်ပစ်ဖို့တူရကီအစိုးရကညွှန်ကြားထားတယ်လို့လျှို့ဝှက်သတင်းအချက်အလက်တွေကိုဖွင့်ချနေတဲ့အငင်းပွားပွဲဝီကီလီအဖွဲ့ကပြောဆိုလိုက်ပါတယ်။ဗုဒ္ဓဟူးနေ့အစောပိုင်းအထိတော့အသေးစိတ်မရေမယားရှိနေစေမို့ဒီအချက်အလက်ဆက်ရက်စတန်းတွေကိုရယူခွင့်ပိတ်ပစ်လိုက်ပြီလားဆိုတာကရှင်းရှင်းလင်းလင်းမရှိသေးပါဘူး။တူရကီနိုင်ငံမှာဆီယန္နာတင်ဖို့ကြိုးစားမှုမအောင်မမြင်ဖြစ်ခဲ့ပြီးနောက်ရပ်ပိုင်းအတွင်းမှာပဲတူရကီရဲ့နိုင်ငံရေးအာဏာတိဆောက်ပုံအသေးစိတ်ကိုဖော်ပြထားတဲ့အချက်အလက်ဆက်ရွက်စတမ်းတွေကိုဖြန့်ဝေဖို့စီစဉ်ထားတယ်လို့ပြီးခဲ့တဲ့တနင်္လာနေ့ကဝီကီလီကကြေညာခဲ့တာဖြစ်ပါတယ်။တူရကီနိုင်ငံမှာဆီယန္နာတင်ဖို့ကြိုးပမ်းမှုကနိုင်ငံအတွင်းမှာရောကမ္ဘာတစ်လွှာအစိုးရတွေကိုပါလှုပ်ခတ်စေခဲ့တာဖြစ်ပါတယ်။ဒီအချက်အလက်ဆက်ရွက်စတမ်းတွေကို Twitter ပေါ်မှာတင်ဖို့ရည်ရွယ်ကြောင်းလဲဝီကီလီရဲ့ကြေညာချက်ကဖော်ပြပါတယ်။
Your American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရေကနေဘူဒူညနေဘက်သတင်းတွေကိုတရရဆက်လက်ထုတ်လွှင့်နေပါတယ်အမေရိကန်အစိုးရအမျိုးသားလူမျိုးရေးဆိုင်ရာဒုတိယကြံပေးပုဂ္ဂိုလ်ဘန်ရော့ဇာနိုင်ငံတော်တမင်ငံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဘိုးအလုံးမှုဆောင်ကော်မတီဝင်ဦးဝင်းထိန်တို့ကိုနေပြီးတော့မှဒီကနေ့တီးကြားစီတွေ့ဆုံပါတယ်။အဲဒီလိုတွေ့ဆုံတာမှာပိုကောင်းမွန်တဲ့ပညာရေးနဲ့စီးပွားရေးအခွင့်အလမ်းတွေကိုဖော်ဆောင်တာမှာမြန်မာလူထုအတွက်မြန်မာအစိုးရနဲ့တူလက်တွဲဆောင်ရွက်ဖို့အမေရိကန်ကုမ္ပဏီတွေမြန်မာနိုင်ငံမှာကြီးနီးမြှုပ်နှံဖို့တိုက်တွန်းအားပေးတာတွေကနေအမေရိကန်နဲ့မြန်မာအစိုးရနဲ့အကြားဆက်ဆံရေးပိုအားကောင်းစေခြင်းနဲ့သမ္မတဘရက်အိုဘားမားရဲ့စန္ဒသတင်းစကားတွေကိုမစ္စတာဘန်ရော့စ်ကကိုတိုင်ကိုကြပြောခဲ့တယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးဖော်ဆောင်ရမှာထားရှိတဲ့မြန်မာလူထုရဲ့စန္ဒနဲ့ခိုင်မာတဲ့တန်လိမ့်တန်တို့အတွက်ချီးကျူးတဲ့အကြောင်းလဲရန်ကုန်တက္ကသိုလ်နိုင်ငံတကာဆက်ဆံရေးဌာနကကျောင်းသားတွေနဲ့ဒီကနေ့တွေ့ဆုံပွဲမှာ Ben Rhodes ကပြောသွားပါတယ်။2015ခုနှစ်တမိုင်းဝင်ရွေးကောက်ပွဲနောက်ပိုင်းငြိမ်းချမ်းတဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုရဲ့ဆွမ်းအားဟာအရေးပါတဲ့မှတ်တမ်းတစ်ခုဖြစ်ပေမဲ့ပြီးမြောက်အောင်လုပ်စရာတွေအများကြီးရှိနေသေးတယ်လို့လည်းထောက်ပြသွားပါတယ်။2014ခုနှစ်ကသမ္မတအိုဘားမားရန်ကုန်မြို့မှာပြောခဲ့တဲ့မင်ကွန်းနဲ့ကတဲကြွလှုပ်ရှားသူတွေဖြစ်တဲ့ဒေါ်ဆန်းစုကြည်တို့ဦးမင်းကိုနိုင်တို့လိုပြည်ပြင်ပြောင်းလဲရေးဖော်ဆောင်ရမှာအရေးကြီးတဲ့နေရာမှာပါဝင်ကြပါတည်ငြိမ်တဲ့တာယာကျွယ်ဝတဲ့တိုးတက်နေတဲ့နိုင်ငံတစ်ခုရဲ့ရယူပိုင်ခွင့်ရှိတဲ့ခေါင်းဆောင်တွေနေရာကိုရယူကြပါပြီးတော့ခင်ဗျားတို့ဒီလိုဖော်ဆောင်တာနဲ့အမျှအမေရိကန်ပြည်ထောင်စုတဲ့ပိုကောင်းတဲ့မိတ်ဆွေကောင်းလက်တွဲပေါ်ကောင်းမရှိနိုင်ဘူးဆိုတာကျွန်တော်ဂရုပေးပါတယ်ဆိုတော့သမ္မတအိုဘားမားရဲ့စကားကိုမစ္စတာဘန်ရော့စ်ကကိုးကားပြီးတော့ထည့်သွင်းပြောဆိုသွားပါတယ်
။ထိုင်ဝမ်ရဲ့လက်ရှိအာဏာရပါတီနဲ့အဓိကအတိုက်အခံပါတီတွေကလွှတ်တော်အမတ်တွေပါဝင်တဲ့အဖွဲ့တစ်ဖွဲ့လီဒါပို့ဆောင်ရေးလေရင်နဲ့တောင်တရုတ်ပင်လယ်ပြင်အတွင်ပိုင်ဆိုင်မှုအငင်းပွားနေတဲ့တိုင်ပင်ကျွန်းကိုတွားရောက်ပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်ကပိုင်ဆိုင်မှုအငင်းပွားနေတဲ့စပရတလီကျွန်းစုတဲကတိုင်ပင်ကျွန်းတစ်ခုတည်းကိုသာထိုင်ဝမ်ကသူ့ပိုင်တယ်လို့ပြောဆိုနေတာဖြစ်ပါတယ်။တိုင်ပင်ကျွန်းအပေါ်ထိုင်ဝမ်ရဲ့အချုပ်အခြာအာဏာသက်ရောက်မှုကိုအခိုင်အမာပြသဖို့နဲ့ကျွန်းပေါ်မှာတာဝန်ချထားတဲ့ဝန်ထမ်းတွေကိုအားပေးဖို့အခုခီးစဉ်ကရွေရင်းဖြစ်တယ်လို့အတိုက်ခံလွှတ်တော်အမတ်ရှူချီဂျွန်းကပြောပါတယ်။နိုင်ငံတကာခုံတမာရီယုံကပြီးခဲ့တဲ့သတင်းပတ်တုန်းကတိုင်ပင်ကျွန်းဟာလူတွေအသက်ရှင်နေထိုင်နိုင်တဲ့ကျွန်းအစ်စ်မဟုတ်ဘူးဆိုတာကိုထိုင်ဝမ်ကကန့်ကွက်ထားပါတယ်။ဒီဆုံးဖြတ်ချက်ကရေမိုင်း200ကျပ်ဝန်းတဲ့အထူးစီးပွားရေးဆောင်နဲ့ဒီအတွင်းမှာရှိတဲ့တန်ဆာတာတွေကိုထိုင်ဝမ်အနေနဲ့လက်လွတ်ရဖို့ရှိနေတာပါ။ဒီကနေ့ဗုဒ္ဓဟူးနေ့မှာပဲထိုင်ဝမ်တောင်ပိုင်း၅ဘန်းစိတ်တစ်ခုကနေထိုင်ဝမ်အလံလွန့်ထွေထားတဲ့၅ဘန်းတင်မော၅စင်းမှာတင်မောအုပ်စုထိုင်ဝမ်ကျွန်းကိုခုံမောင်းပါတယ်။နိုင်ငံတကာခွန်သမားတိယုံရဲ့ဆုံးဖြတ်ချက်ကြောင့်၅ဘန်းလောက်ကွက်တွေရော့သွားမယ်လို့ယူဆတဲ့အကြောင်းလဲ၅ဘန်းသမားတွေကပြောပါတယ်ရှင်။
တောင်ကိုရီးယားနိုင်ငံကစိတ်ကန်းတွေနဲ့လေရင်ကွင်းတွေကိုလက်ဦးမှုယူတိုက်ခိုက်တာမျိုးပုံဖော်လေ့ကျင့်တာရဲ့တစ်စိတ်တစ်ပိုင်းဖြစ်ပဲ့ထင်းဒုံးကျည်တွေကိုပြစ်လွတ်ဆန်းသတ်ခဲ့တယ်လို့မြောက်ကိုရီးယားကဒီကနေ့ပြောပါတယ်။မြောက်ကိုရီးယားကဒုံးကျည်၃စင်းပြစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားကအင်္ဂါနေ့မှာပြောခဲ့ပြီးနောက်တည့်မှာမြောက်ကိုရီးယားဘက်ကအခုလိုပြောတာပါ။ပြစ်လွတ်ဆန်းသတ်တဲ့အစီအစဉ်ကိုမြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်ကိုယ်တိုင်ညွှန်ကြားခဲ့ပြီးဂျာလတ်အပေါ်ကြေညာကြောင်းပြောတယ်လို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။မြောက်ကိုရီးယားရဲ့ဒုံးကျည်တွေမှာဖောက်ခွဲရေးကိရိယာတွေတက်ထားတဲ့ထိပ်ဖူးတွေပါသွားမယ်လို့ယူဆကြောင်း တောင်ကိုရီးယားနိုင်ငံသိပ္ပံနဲ့နည်းပညာမူဝါဒရေးရာအင်စတီကျူကသိပ္ပံပညာရှင်လီချွန်ဂွန်းကပြောပါတယ်။ဒုံးကျည်ထိပ်ဖူးတွေကိုစနစ်တကျဖောက်ခွဲနိုင်မလားဆိုတာသိရဖို့ဖြစ်ပေမဲ့ပလူတိုနီယံဒါမှမဟုတ်ယူရေနီယံတတ်ထားတဲ့ထိပ်ဖူးတွေတော့မဟုတ်ဘူးလို့ဆိုပါတယ်။အမေရိကန်အဆင့်မြင့်ဒုံးကွင်းဒုံးစနစ်တရက်ကိုတောင်ကိုရီးယားမှာခြားထားမဲ့ကိစ္စပေါ်မြောက်ကိုရီးယားကအပြင်းထန်ဝေဖန်ထားတာနဲ့အမျှအခုဒုံးကျည်သုံးစင်းပြစ်လွတ်ဆန်းသက်တယ်ဆိုတဲ့သတင်းထွက်ထားတာပါ။ဒုံးကျည်သုံးစင်းစလုံးဟာမြောက်ကိုရီးယားအရှိတ်ဘက်ကမ်းလွန်ပင်လယ်ထဲကျသွားတယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်
။တန်ဇာနီးယားနိုင်ငံမှာတွေ့ရတဲ့လေယာဉ်အပျက်အစီးအပိုင်းစာတစ်ခုဟာပျောက်ဆုံးသွားတဲ့မလေးရှားလေကြောင်းလိုင်းခီးတဲ့ထဲလေယာဉ်အမှတ် MH370 ဘိုးရင်လေယာဉ်ကအပိုက်အစားဟုတ်မဟုတ်ဆိုတာကိုဩစတြေးလျသယ်ယူပို့ဆောင်မှုဘေးကင်းလုံခြုံရေးဆိုင်ရာဘုတ်အဖွဲ့ ATSB ကတာဝန်ရှိသူတွေစမ်းစစ်လေ့လာနေကြတယ်လို့ဒီကနေ့ရက်စွဲနဲ့ ATSB ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြပါတယ်။ဇွန်လနောက်ပိုင်းကတွေ့ထားတဲ့အပြည့်အစီအပိုင်းအစဟာလေရင်တစင်းရဲ့ပေဒင်းတောင်မှအစတစ်ခုဖြစ်မယ်လို့ယူဆထားပါတယ်။အဲ့ဒါဟာပျောက်ဆုံးနေတဲ့ MH370 ကဟုတ်မဟုတ်ဆိုတာကိုသိရဖို့မလေးရှားစုံစမ်းစစ်ဆေးရေးမှူးတွေနဲ့အတူ ATSB ကလေ့လာဆန်းစစ်နေတာပါ။2014ခုနှစ်မတ်လကမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်လေဆိပ်ကနေတရုတ်နိုင်ငံဘေကျင်းမြို့တော်ကိုထွက်ခွာသွားတဲ့လေယာဉ်ပေါ်မှာခီးစင်နဲ့လေယာဉ်မှူးတန်း239ယောက်ပါသွားတာဖြစ်ပါတယ်။
တရုတ်နိုင်ငံနေရာအနှံ့ပြားမှာအဆက်မပြတ်မိုးအပြင်းထန်ရွာနေတာကြောင့်မြို့တွေနဲ့ခရိုင်တွေမှာရေကြီးနေတယ်လို့ထိခိုက်ပျက်စီးမှုအများပြားဖြစ်နေတယ်လို့တရုတ်နိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။တနင်္ဂနွေနေ့ကလေးကဆိုရင်လူ9ယောက်ထက်မနည်းသေဆုံးထားပြီးလို့နိုင်ငံပိုင်စင်ဟွာသတင်းဌာနကပြောပါတယ်။နိုင်ငံမြောက်ပိုင်းကဟီဘိုင်းပြည်နယ်မှာလူ1ယောက်ထက်မနည်းသေဆုံးတာကိုတည်ပြထားပြီး34ယောက်ပျောက်ဆုံးတယ်လို့စင်ဟွာသတင်းဌာနကဖော်ပြပါတယ်။ဒေးရန်တွေကြောက်မှုဆိုင်ရာအယောင်နဲ့သတိပေးတဲ့တရုတ်နိုင်ငံရဲ့အဆင့်တက်မှတ်ချက်မှာအဆိုးဆုံးအဆင့်ဖြစ်တဲ့အနီရောင်အဆင့်မုန်တိုင်းသတိပေးချက်ကိုအာဏာပိုင်တွေကထုတ်ပြန်ထားပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုကြွကြော်သိနဲ့မတ်တင်ကြီးထိုက်တို့ကြီးညာပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့ချိန်ထဲမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းဆောင်မတွေဘက်ကိုဆက်ပါမယ်။အရင်ဦးဆုံးတော့ Republican သမ္မတလောင်းဖြစ်လာတဲ့ Donald Trump နဲ့သူ့အပေါ်အမေရိကန်မှာရှိတဲ့မွတ်စလင်တွေရဲ့သဘောထားကိုတင်ပြပေးပါမယ်။ Republican သမ္မတလောင်းဖြစ်လာလိမ့်မယ်လို့တချိန်ကယူဆမခံခဲ့ရတဲ့ Donald Trump ကို American Muslim တွေကထောက်ခံလိမ့်မယ်လို့လည်းထင်မှားခဲ့ကြပါဘူး။ဒါပေမဲ့ Trump ဟာ American Muslim အတိုင်းအဝိုင်းကိုတခြားဘသူနဲ့မှမတူအောင်ကိုစားပြုနိုင်ခဲ့တဲ့သူလူဝင်မှုတိကျရေးနဲ့အကြမ်းဖက်ဝါဒတွေနဲ့ပတ်သက်လာရင်အမှန်ကန်ဆုံးပြောဆိုလှုံ့ဆော်နိုင်သူလို့ဆိုပြီး American Muslim တချို့ကထောက်ခံပြောလာနေကြပါတယ်။ American Muslim အတိုင်းအဝိုင်းရဲ့မဲတွေကလည်း Trump အတွက်ဘလို့အဆိုးအကောင်းတွေရစေနိုင်ပါလဲ။ Republican Party နိုင်ငံလုံးဆိုင်ရာညီလာခံကလည်း Catherine Gibson ပေးပို့ထားတဲ့သတင်းကို Mark Kimchu ထွေးကအပြည့်အစုံပြောပြပေးပါမယ်ရှင်။
Republican Party နိုင်ငံလုံးဆိုင်ရာညီလာခံမှာ Donald Trump ကိုပါတီရဲ့တရားဝင်သမ္မတလောင်းအဖြစ်အတည်ပြုလိုက်တဲ့အင်္ဂါနေ့ကတော့အများထင်မှတ်ထားစီမှာအမေရိကန်မွတ်စလင်တယောက်ကထရန့်ကိုထောက်ခံမိကုန်ပြောသွားပါတယ်။အစ္စလာမ်ဘာသာမှာမုန်ဒီယာဘေကနေရောက်လာတဲ့ဆိုတာကိုထရန့်ကသိဖို့ကြိုးစားနေတာလို့ထရန့်ကိုထောက်ခံသူများအဖွဲ့ကစာချက်တာရာပြောသွားတာပါ။မွတ်စလင်ဒုက္ခသည်တွေနိုင်ငံထဲဝင်ရောက်မှုယာယီဟန်တားရေးနဲ့ပတ်သက်တဲ့ထရန့်ရဲ့အငင်းပွားစရာဖြစ်နေတဲ့အဆိုပြုချက်ကိုအမေရိကန်မွတ်စလင်မဲဆန္ဒရှင်တွေကပွတ်ပွတ်လင်းလင်းထောက်ခံကြတယ်လို့ထရာကသတင်းတောက်တွေကိုနိုင်တဲ့ချီအချိန်ပေးပြီးတော့ပြောသွားခဲ့တာပါ။
I will suspend immigration.အမေရိကန်ပြည်ထောင်စုဥရောပဒါမှမဟုတ်ကျွန်တော်တို့ရဲ့မဟာမိတ်တွေကိုအကြမ်းဖက်တိုက်ခိုက်ဖူးတဲ့သမိုင်းကြောင်းအခိုင်အမာရှိတဲ့နိုင်ငံတွေကဒုက္ခသည်တွေရွှေပြောင်းဝင်ရောက်လာမှုကိုကျွန်တော်ရက်ဆိုင်ပြစ်ပါမယ်အကြမ်းဖက်ချင်းချောက်မှုတွေကိုဘလို့အဆုံးတတ်နိုင်မလဲဆိုတာကိုအပြေအဝနားလည်တဲ့အချိန်အထိအဲ့ဒီလိုလှုပ်သွားပါမယ
်ထရမ့်ရဲ့အခုလိုလူဝင်မှုကြီးကြပ်ရေးဆိုင်ရာကန့်သတ်ချက်ကို Muslims for Trump အဖွဲ့ကထရာနဲ့တခြားမွတ်စလင်တွေကထောက်ခံကြပါတယ်။သူတို့ဘာကြောင့်အခုလိုထောက်ခံလဲဆိုတာကိုညီလာခံမတိုင်ခင်မှာ VOA ကိုအခုလိုပြောပါတယ်
။ Safety of America number 1 priority for Donald Trump.
American Bianz Beijing လုံခြုံရေးက Trump ရဲ့နံပါတ်1ဦးစားပေးပါ။ကျွန်တော်အတွက်ကလည်း American Muslim တယောက်ဖြစ်ဖို့ကနံပါတ်1ဦးစားပေးဖြစ်ပါတယ်
။ If Trump banning Muslim temporary
Trump ကမွတ်စလင်တွေကိုနိုင်ငံထဲဝင်ရောက်တာကိုယာယီဟန်တာပြီးနောက်ကျောင်းရာဇဝင်စစ်ဆေးမယ်ဆိုတာသိကိုကောင်းပါလိမ့်ဒီ။
ဒီမိုကရက်တစ်ပါတီဘက်ကသူ့ရဲ့ပြိုင်ဘက်အပေါ် Trump ဝေဖန်တယ်လို့မျိုးကာဆန်ကလည်းဝေဖန်ပါတယ
် Radical Islam let me tell you this is very very important we have to
use that Islam ဆိုတဲ့စကားကိုကျွန်တော်ပြောဖို့ပြောရမှာပါပြောဖို့လည်းတိတ်အရေးကြီးပါတယ်ဘာဖြစ်လို့လဲဆိုတော့ဒီလိုပြောရင်မွတ်စလင်တွေကမကြိုက်ပါဘူးလူတိုင်းကကြောက်နေကြတယ်လေ Islam ဘာသာမှာအမြန်ဆုံးပြုရင်ပြောင်းလဲရမယ်အရာတွေရှိပေမဲ့လို့ဒီလိုပြောင်းလဲနိုင်အောင် Hillary Clinton နဲ့ Obama တို့ကမကူညီကြပါဘူး89
ဒီနေရာမှာ Trump အထွတ်အထိပ်အမေကိုဖြစ်လာတာကတော့လာမယ့်နေ့ကရွေးကောက်ပွဲမှာဘယ်ပါတီကအပြတ်တက်နိုင်တယ်လို့ခန့်မှန်းရခတ်တဲ့ပြည်တွေမှာအမေရိကန်မွတ်စလင်တွေရဲ့မဲတွေကနေအပြောင်းလဲဖြစ်လာစေနိုင်မလားဆိုတာပါမွတ်စလင်မဲဆန္ဒရှင်တွေနဲ့ပတ်သက်တဲ့ဖေဖော်ဝါရီလကပြုလုပ်တဲ့လေးလာချက်တစ်ခုမှာတော့အပြောင်းလဲသိမ့်ရှိနိုင်ဘူးလို့ဆိုပါတယ်မွတ်စလင်သုံးပုံနှစ်ပုံကသူတို့ကိုယ်သူတို့ဒီမိုကရက်တစ်လို့ခံယူထားပြီး၁၇ရာခိုင်နှုန်းလောက်ကပဲ Republican Party ကိုထောက်ခံတယ်လို့ဆိုပါတယ်ဒီလေလာမှုကိုတော့ American ရဲ့အကြီးဆုံး Muslim ပြည်သူအခွင့်အရေးအဖွဲ့လို့ဆိုတဲ့ Council on American Islamic Relations အဖွဲ့ကလုပ်ခဲ့တာပါ
We do see some of the highest concentrations of mosques in America
Florida နဲ့ Ohio ပြည်နယ်တွေမှာပြည်သူအများဆုံးရှိတာကိုကျွန်တော်တို့တွေ့ရပါတယ် Virginia ပြည်နယ်မှာလည်း Muslim ဦးရေ3000ကျော်ကျော်လောက်ရှိပါတယ်ဆိုတော့ရွေးကောက်ပွဲမှာ Muslim တိုင်းဝိုင်းက Trump အတွက်ဘယ်လောက်အပြောင်းလဲဖြစ်စေမလဲဆိုတာကောင်းကောင်းတွက်ကြည့်လို့ရပါတယ်ကျွန်တော်တွေ့ခဲ့တဲ့ယာနဲ့ထောင်နဲ့ချီတဲ့မွတ်စလင်တွေထဲမှာထရမ့်ကိုထောက်ခံတဲ့လူကတချို့တလေလောက်ပဲတွေ့ခဲ့ရတာပါ
ဂျမစ်ဂျာရာကတော့သူ့ရဲ့သတင်းစကားတွေကနေအပြောင်းလဲတွေဖြစ်လာဖို့မျှော်လင့်နေပါတယ
် We are first of all fundamentally we are Republicans
because we are not Republican တွေပါသမယိုးကျ conservative တန်တမိုးတွေနဲ့သမယိုးကျနိုင်ငံတွေကနေဒီကိုရောက်လာကြတဲ့သူတွေပါအခုလဲထရမ့်ကမွတ်စလင်တွေကိုဘာကြောင့်ဟန်တာရတယ်ချွင်းချက်တွေကဘာတွေဖြစ်တယ်ဆိုတာကိုအသေးစိတ်ရှင်းပြဖို့ကြိုးစားနေတာပါကျွန်တော်ကတော့ထရမ့်ကိုတခြားမွတ်စလင်တွေလည်းထောက်ခံလာလိမ့်မယ်လို့မျှော်လင့်ပါတယ်
Trump ကိုထောက်ခံတဲ့ Muslims for Trump အဖွဲ့ကစာချစ်ဒါရာပြောသားတာပါရှင
်မကင်မြူထွေးပြောပြခဲ့တာဖြစ်ပါတယ်ရှင်တခါ Republican Party ပေါ် American ရောက်မြန်မာတို့ရဲ့အမြင်ကိုလည်းတင်ပြပေးပါမယ် American ပြည်ထောင်စု Ohio ပြည်နယ် Cleveland မြို့မှာကျင်းပနေတဲ့နိုင်ငံလုံးဆိုင်ရာ Republican Party ညီလာခံကနေ2016ခုနှစ် American သမ္မတရွေးကောက်ပွဲအတွက် Republican Party ရဲ့သမ္မတလောင်းအဖြစ်ကတိကျွယ်သတိ Donald Trump ကိုမနေ့ကတရားဝင်ရွေးချယ်လိုက်ပါပြီ American ပြည်ထောင်စုမှာအခြေကျနေထိုင်ကြပြီး American နိုင်ငံသားအဖြစ်ခံယူထားကြသူမြန်မာတွေကလည်းလာမယ့်နိုဝင်ဘာသမ္မတရွေးကောက်ပွဲမှာမဲပေးကြဖို့ရှိပါတယ်အခု Cleveland မြို့က Republican Party ညီလာခံကိုကိုယ်တိုင်သတင်းသွားယူနေတဲ့ VOA Wine Dorda ကိုအောင်လင်ဦးက Ohio ပြည်နယ်မှာအခြေကျနေထိုင်သူမြန်မာမဲဆန္ဒရှင်တွေကိုတွေ့ဆုံမေးမြန်းထားပါတယ်ရှင်
ဒီလို Republican Party ညီလာခံတွေကဟိုတကယ်ကိုအခြေတင်ဖြစ်စရာကြီးအများကြီးကြုံနေရတယ်ဆိုတော့ဟိုဒါနဲ့ပတ်သက်လို့ American နိုင်ငံရေးမှာလည်းအရင်ကဟိုလိုလိုဖြစ်နေတယ်ဆိုတော့သူဒီနိုင်ငံရေးလုပ်ငန်းစဉ်အပေါ်မှာမြန်မာတယောက်အနေနဲ့ဘယ်လိုမြင်နေလဲ
ကျွန်တော်လည်းစိတ်ဝင်စားတယ်ဗျစိတ်ဝင်စားတယ်ဆိုတာဘာအောင်လဲဆိုတော့ Donald Trump နဲ့နောက် Hillary ပေါ့နော် Hillary ဆိုတာနောက်ကျန်တဲ့လူတွေရှိတာပေါ့ဒါမဲ့နာမည်ကြီးနေတာ Donald Trump နဲ့ Hillary ပေါ့အာဘလို့မဲထည့်လို့ထည့်ရမှမသိသေးဘူးဖြစ်နေတယ်အခုကကျွန်တော်ကတော့ပြီးခဲ့တဲ့နှစ်တွေတုန်းကကျွန်တော်မဲထည့်ခဲ့တာတော့ Obama ဒီမိုကရက်ကိုကျွန်တော်အများဆုံးထည့်ခဲ့တယ်ပေါ့နော်အခုကကြတော့ Donald Trump ကိုလည်းကြိုက်တယ်ဘာလို့ကြိုက်လဲဆိုတော့သူကလုံခြုံရေးရဲ့နောက်ပြီးတဲ့အခါကျတော့ဒီဟိုကလုပ်ငန်းကငယ်အဆင်ပြေချုံးမောင်းအတွက်လုပ်ပေးမယ်ဆိုတာကိုသူပြောတယ်လေအဲ့အတွက်ကြောင့်ကျွန်တော်ကြိုက်တယ် Hillary ကိုလည်းကျွန်တော်ကြိုက်တယ်ဘာလို့ကြိုက်လဲဆိုတော့အမျိုးသမီးတူလည်းဖြစ်တယ်နောက်ပြီးတော့ဗမာပြည်အတွက်လည်းကံကြမ္မာကောင်းလာနိုင်မယ်လို့ထင်တယ်ပေါ့နော်
โอเคสักทีวิกัปเปกันญีลากันเนี่ยปัดเสร็จแล้วไปเอามาซื้อเลยใช่มั้ยกูอ่ะยังနိုင်ငံเองมาอควยเป็ดนี่ဖြစ်တော့ดูเนี่ยตลอดเสร็จเป็ดနေจ้ะโหမြန်မာနိုင်ငံเนี่ยရှင်ကြည့်มั้ยဆိုတော့ဒီနိုင်ငံဒီလိုနိုင်ငံကြီးอควยเป็ดတွေอ่ะเสร็จเป็ดเสียလို့မြင်နေတာ
ကျွန်တော်တို့အနေနဲ့တော့တိတ်เสร็จเป็ดเสียမဟုတ်လို့ထင်တယ်ဒါပေမဲ့သူတို့အတွက်တော့อควยเป็ดတော့ဟိုကျွန်တော်တို့နိုင်ငံတွေလို့ចានနိုင်ငံတွေလို့တော့ဖြစ်มาတော့မဟုတ်ဘူးလို့ကျွန်တော်ထင်တာပဲဒီမှာတော့သူတို့ပြောကြမယ်ဆိုကြမယ်ညီညာခုံညာပြီးလို့ရှိလို့ရှင်တော့ပြီးွားတာပဲဒါပေမဲ့အဲ့အစိုးရသမ္မတဖြစ်လာပြီးနောက်ပိုင်းကြတော့မှပဲသူဘာတွေလုပ်မလဲဘာတွေဆက်ဖြစ်လာမလဲဆိုတဲ့အကျိုးဆက်ကိုကျွန်တော်ကဟိုကျွန်တော်အနေနဲ့ပေါ့နော်အဲ့ဒါကိုပဲကျွန်တော်ဟိုစားစောင့်ကြည့်နေတာပဲရှိတာဒါပေမဲ့နှစ်ယောက်လုံးကတော့ကောင်းနေတာကြီးပဲ
Ohio ပြည်နယ် Chrome မြို့မှာနေထိုင်သူမြန်မာမဲဆန္ဒရှင်တူကိုမြင်မြန်ခဲ့တာဖြစ်ပါတယ်တစ်ဆက်ထက်မှာပဲ Ohio ပြည်နယ် Cleveland မြို့ကမြန်မာတိုင်းရင်းသူចောင်းဆရာမမဆန္ဒရဲ့အမည်ကိုလည်းကိုအောင်လုံကအခုလိုမြင်မြန်ထားပါသေးတယ်
ဒီကပ္ပစံပါတီရဲ့ညီလာခံမှာနိုင်ငံရေးရာဘောရကိုရလွှဲတာတွေကအရင်ဖြစ်နေဦးစံနှပြဝဲဆိုလဲတစ်ဖက်နဲ့တစ်ဖက်လို့ဟိုဒေါ်နယ်ထရန့်ကိုထောက်ခံတဲ့လူတွေစန့်ကျင်တဲ့လူတွေအကြီးကြီးဖြစ်နေကြတယ်ထိတ်ထိတ်ချီနေမျိုးဖြစ်နေကြတယ်ဒီလိုနိုင်ငံရေးအကွဲအပြဲတွေအပေါ်မှာဟိုမြန်မာတယောက်အနေနဲ့ဘယ်လိုမြင်မိလဲ
နိုင်ငံရေးအကွဲအပြဲကတော့ရှိမှာပဲဒါပေမဲ့ကျွန်မကတော့ဒေါ်နယ်ထရန့်ကိုလုံးဝမထောက်ခံတဲ့သူပါဘာဖြစ်လို့လဲဆိုတော့သူကလက်နက်နဲ့ပတ်သက်ပြီးတော့လည်းသူကအားပေးတယ်တခြားနိုင်ငံကပြောင်းလာတဲ့သူတွေကိုလည်းသူကမထောက်ခံတဲ့အတွက်ကြောင့်ကျွန်မဒေါ်နယ်ထရန့်ကိုလုံးဝအားမပေးပါဘူ
းဒီနိုင်ငံရေးအကွဲအပြဲပုံမှာအမှမြန်မာတယောက်အနေနဲ့ဘယ်လိုမြင်မိလဲတခြားကြောင့်မဟုတ်ကျွန်တော်မြန်မာနိုင်ငံမှာလည်းနိုင်ငံရေးကိစ္စပြဿနာတွေကအများကြီးကြုံရတယ်အခုမှအစိုးရကပေါ်လာပြီးတော့ဟိုတင်ငင်စပြုလာတဲ့အခြေအနေမျိုးလောက်ပဲရှိရဆိုဒီအမေရိကန်ဒီနိုင်ငံရေးလုံငန်းစဉ်ကနေမြန်မာနိုင်ငံအနေနဲ့သင်ခန်းစာယူတင်တော့ဘာတွေများမြင်မိလဲ
သူတို့ကရန်ဖြစ်ပေမဲ့လည်းတကယ်တမ်းဟို ထိတ်တိုက်တွေ့တဲ့အချိန်ကြလို့ရှင်လူကြီးဆန်ဆန်နဲ့ပဲဖြည့်ရှင်းသွားတယ်ပေါ့နော်အဲ့ဒါတော့အာကျเสียပါပဲ
ဟုတ်ကဲ့ဒီမြန်မာနိုင်ငံအတွက်ကဒီလိုနိုင်ငံရေးလုပ်ငန်းစဉ်မှာဟိုဘာလို့သင်ခန်းစာယူသွားကြရရှိလဲ
မြန်မာနိုင်ငံအတွက်ကတော့အကယ်၍များဒေါ်နယ်ထရမ့်တက်လာရင်တော့မြန်မာနိုင်ငံအတွက်ကတော့ကောင်းနိုင်မယ်လို့မထင်ဘူးပါဖြစ်လို့လဲဆိုတော့သူကမြန်မာနိုင်ငံလည်းတိမာမဟုတ်ဘူးမြန်မာနိုင်ငံသားကိုလည်းဘလို့မအပေးမှာမဟုတ်ဘူးပေါ့နော်အဲအားကြောင့်မို့သူတက်မလာအောင်လို့တော့အိုဟိုင်းယိုကစူးစမ်းပါပဲကျမတို့ပထမ primary မဲ့ပေးတော့လည်းဒေါ်နယ်ထရမ့်ကိုရမှာစိုးလို့ဆိုပြီးတော့ case ကိုအလုံးမဲ့ပေးကြရပေါ့နော်အဲ့လိုမျိုးပဲမြန်မာပြည်မှာလည်းဒီလိုပဲဟိုစစ်စိုးရတက်လာမှာစိုးလို့ဆိုပြီးတော့ဒေါ်အောင်ဆန်းစုကြည်ကိုဝိုင်းပြီးတော့မဲ့ပေးတယ်လို့မျိုးပဲဒီအိုဟိုင်းယိုမှာလည်းဒီလိုပဲသူ့ကိုမရစေချင်လို့မဲ့ပေးကြရပေါ့နော်ဟိလလရီဆိုလဲဟိလလရီဒီမှာနိုင်သွားတယ်အိုဟိုင်းယိုမှာဆိုလို့ရှိရင်နိုင်ဘိုးကအဓိကပေါ့နော် prime နိုင်ဘိုးကအဓိကဖြစ်နေအရင်တော့ကသမ္မတတွေမှာဆိုလို့ရှိရင်အိုဟိုင်းယို state ကဆိုလို့ရှိရင်အဓိကအခြေကြီးတဲ့ state တစ်ခုဖြစ်တယ်ပေါ့နော
်အိုဟိုင်းယိုပြည်နယ် Cleveland မြို့က Republican Party ညီလာခံကိုကိုယ်တိုင်သတင်းသွားယူတဲ့ကိုအောင်နှွန်းက American မြန်မာမဲဆန္ဒအရှင်တွေကိုတွေးဆမြင်းမြန်းထားတာဖြစ်ပါတယ်ရှင်အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတဲ့ဘက်ကိုလည်းတင်ပြပေးပါမယ်ရှိလေလုံးသမိုင်းပြတိုက်ဖွင့်လင့်နိုင်ဖို့အတွက်အစိုးရအသည့်အနေနဲ့အတူလက်တွဲလှုပ်ဆောင်သွားမှာဖြစ်ပြီးလက်ရှိဖွင့်လင့်ထားတဲ့သမိုင်းပြတိုက်အရာကြီးကိုလည်းအတိအမှတ်ပြုတယ်လို့သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးသူရဦးအောင်ကိုကပြောပါရယ်လက်ရှိအချိန်မှာလူမှုအခြေပြုသမိုင်းပြတိုက်နဲ့ဆိုင်တဲ့ဥပဒေတရားကိုပြဋ္ဌာန်းဖို့စီစဉ်နေပြီးအဲ့ဒီဥပဒေတည်ပြမှသာရှိလေလုံးပြတိုက်နဲ့ဆိုင်တဲ့အကြောင်းအရာတွေကိုထဲထဲဝင်ဝင်လှုပ်ဆောင်သွားမှာဖြစ်တယ်လို့ရှိလေလုံးသမိုင်းပြတိုက်ဖြစ်မြောက်ရေးကော်မတီဝင်တဦးကပြောပါတယ်အပြည့်စုံကိုတော့ဆက်သွယ်မြင့်မြန်ထားတဲ့ VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ကတင်ပြပေးမှာပါရှင
်ပြီးခဲ့တဲ့2015ခုနှစ်ရှစ်လပိုင်းရှစ်ရက်နေ့မှာဖွင့်လှစ်ခဲ့တဲ့ရှစ်လေးလုံးတမိုင်းပြတိုက်ယာယီကိုပြည်ထောင်စုဝန်ကြီးသူရဦးအောင်ကိုဒီကနေ့မနက်ပိုင်းမှာလာရောက်ခဲ့ပြီးတော့ဒီပြတဲ့ဖြစ်မြောက်ရေးကော်မတီအဖွဲ့ဝင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဟာရှစ်လေးလုံးတမိုင်းပြတိုက်တရားဝင်ဖွင့်လှစ်နိုင်မှုအတွက်အစိုးရအသစ်ကအတူလက်တွဲလှုပ်ဆောင်သွားမှာဖြစ်တယ်လို့ဒီကနေ့မှပြောဆိုခဲ့တယ်လို့ချင်းလင်းလုံးတမိုင်းပြတိုက်ဖြစ်မြောက်ရေးကော်မတီအဖွဲ့ဝင်ကိုရဲနိုင်အောင်ကဖူယိုရီကိုပြောပါတယ
်။ဘူသဘောရတော့သူကနမတိအကျဲကျွန်တော်တို့ဒီချင်းလင်းတမိုင်းပြတိုက်ယာယီကိုတို့တို့ဆိုဆိုတာအနေနဲ့အပြီးမှပြည်တယ်ဒါလူတို့ချင်းကပြတိုက်တစ်ခုအနေနဲ့အပြီးမှပြည်လက်ခံလာတယ်ကျွန်တော်တို့ပုံမှန်တိုင်းဆုံးလို့ရတယ်ဒါပြဿနာမှမရှိဘူးလိုအပ်တဲ့အကူအညီရှိရဆိုလို့ရှိရင်ဒီဝင်ဌာနမှာအောက်မှာရှိတဲ့သက်ဆိုင်ရာပြတိုင်းနဲ့ဆိုင်တဲ့အဖွဲ့ကြီးကတာဝန်ရှိပုဂ္ဂိုလ်တွေနဲ့ဒီညှိနှိုင်းပြီးတော့ကျွန်တော်တို့အချက်ကိုဝင်ကြည့်ပေးမယ်။အတားနံပါတ်၄ပေါ့။နံပါတ်၄အချက်ကတော့သူကဒီလူတို့အခြေခံပြတိုင်းဒီအဖွဲ့ကြီးကိုကြည့်ရတဲ့ဥပဒေပေါ့။သူကအလားနဲ့နိုင်ငံတော်ကြီးမြတ်ရုံရုံမှရောက်နေပြီ။ဥပဒေအများဆုံးအတည်ပြုရင်းကိုဝင်ကြီးဌာနပေါင်းတွဲရနေပြီးတော့တိုင်းနိုင်ငံဆောင်ရွက်ပြီးသွားမယ်ပေါ့နော်။လက်တွေ့ကတော့အပြေဝထောက်ခံတယ်လူအပ်တာအစွမ်းကိုကူညီမယ်ဆိုတဲ့သဘောမျိုးကိုပဲလောလောဆယ်ဝီယာဒီကံချပြီးစုမိသွားပါပြီ
။လက်ရှိအချိန်မှာပြည်သူလူထုအခြေခံပြားလိုက်တဲ့သက်ဆိုင်တဲ့ဥပဒေတရက်ကိုပြဋ္ဌာန်းနိုင်မှုစီစဉ်နေပြီးအဲ့ဒီဥပဒေအတည်ပြုပြီးမှသာထဲထဲဝင်ဝင်ကူညီလှုပ်ဆောင်နိုင်မှာလည်းဖြစ်တယ်လို့ဆိုပါရယ်။ချစ်လေးလုံးတမိုင်းပြားတဲ့တရားဝင်ဖြစ်မြောက်ရေးအတွက်ပြည်အောင်စုဝင်ကြီးဦးအောင်ကိုစီကိုအစိုးပုံစံပေးဖို့တောင်းမှာဖြစ်တယ်လို့အဲ့ဒီကနေတဆင့်လွှတ်တော်ကိုတင်သွင်းသွားဖို့အစီအစဉ်ရှိတယ်လို့ပြားတဲ့ဖြစ်မြောက်ရေးကော်မတီဝင်တွေကပြောပါရယ်။1988ခုနှစ်ကျောင်းသားလှူရှားမှုကြီးကအစပြုခဲ့တဲ့ဖြစ်ရပ်တွေကိုအောက်မေ့တက်တာနိုင်အောင်အတွက်ရှင်းလင်းလုံးတမိုင်းပြတဲ့ကိုအမြန်ဆုံးဖွင့်လှစ်နိုင်အောင်ကြိုးစားသွားမယ်လို့ကိုရဲနိုင်အောင်ကဆိုပါတယ
်ကျွန်တော်တို့တက်နိုင်တဲ့အမြန်ဆုံးဖွင့်မယ်ဆိုတဲ့ဤမှန်းချက်တော့ရှိတယ်အဲ့မှာအခက်အခဲကအဓိကဆုံးပိုင်းပေါ့ဒီပိုင်းကတော့ကျွန်တော်ဒီ88ကာလမှာကျွန်တော်ဒီသမိုင်းမှတ်တမ်းနေပေါ့နော်မှတ်တမ်းနေသက်ဆိုင်ရာအထောက်အထားတွေပါအလံလိုဟာမျိုးကြီးဒီလိုဟာရအားလုံးစုဖို့ကတော့လူတို့အနေနဲ့အဲ့တော့တို့ကြိုင်းနေသူတွေဆန္ဒမျိုးရှိတယ်တို့စီကလူတန်းမီစဉ်ဘယ်လိုထိမ့်သိမ့်မလဲဒါလေးဖြစ်နိုင်ပြီးကျွန်တော်တို့သုံးသက်ဆဲပဲရှိပါသေးတယ်ဘာမှသုံးသက်ကြံမရှိသေးပါဘူးဒါကတပိုင်းပေါ့နောက်တစ်ခုကစနစ်တကျကျွန်တော်တို့လုပ်မယ်ဆိုရင်အဆောက်အုံဒီဇိုင်းကအဆောက်အကူညီမဲ့လူတွေရှိပေမဲ့ဒါကျွန်တော်တို့ခုချိန်ကြီးအတိအမဲ့ပြီးပါသေးတယ်နောက်တစ်ပိုင်းကတော့ပန်းသားကြီးပေါ့ပန်းသားကြီးရတယ်အခုကျွန်တော်တို့ဘယ်လိုလုပ်မယ်ဆိုစဉ်းစားနေရှိတဲ့ခါကျတကယ်ကတော့အတင်းပေါ်လာမယ်ဆိုတဲ့ခါကတို့နိုင်တဲ့အနေအထားမျိုးမရှိသေးပါဘူး။ပြီးတော့အချိန်ကာလမကြာဘူးလို့ပဲကျွန်တော်ပြောနိုင်ပါတယ်။ကျွန်တော်တို့အချိန်အကြီးကြပြောဘူးကတော့စောတယ်စောသေးတယ်လို့ပဲပြောရမှာပေါ့နော်
။ ပြီးခဲ့တဲ့နှစ်ထဲဖွင့်လှစ်ခဲ့တဲ့ရှစ်လင်းလုံးတမိုင်းပြတိုက်ယာယီမှာတော့ကျောင်းသားလှုပ်ရှားမှုမှာဖြတ်တန်းခဲ့ကြတဲ့တပ်ပုံတွေဒီမိုကရေစီလှုပ်ရှားမှုအတွင်းအကြမ်းဖက်နှိမ်သိမ်းခံခဲ့ရတဲ့မှတ်တမ်းတွေကျောင်းသားတမကအလံတွေနဲ့တစိမ့်တချို့ကိုပြသထားပါရယ်မကြာမီမှာဖွင့်လှစ်ဖို့စီစဉ်နေတဲ့ရှစ်လင်းလုံးတမိုင်းပြတိုက်မှာတော့ဒီထက်ပိုကြဲကြဲပြက်ပြက်ပါဝင်မှာဖြစ်ပြီးလွန်ခဲ့တဲ့နှစ်နဲ့ဆက်ကျော်ကာလကဒီမိုကရေစီရရှိရေးအတွက်လူထုတည်ရဲ့လုံတောင်းဆိုဆန္ဒပြခဲ့ကြတဲ့ဖြစ်ရပ်တွေအောက်မေ့တက်တအောင်နဲ့သင်ခန်းစာအဖြစ်ကျန်ရှိနေစေဖို့ရှစ်လင်းလုံးတမိုင်းပြတိုက်တရားဝင်ရှိဖို့လိုအပ်တယ်လို့88ငင်းချင်းရင်းနဲ့ပွင့်လင်းလူဖွဲ့စည်းကကိုချီမီကတုံ့သက်ပါတယ်။
နိုင်ငံတမိုင်းမှာဒီရှစ်လင်းလုံးတို့စီရဲတော်ကြီးကနောက်လင်းလေအောင်ငင်းဆောင်မှကြံလူထုလှုပ်ရှားမှုကြီးဖြစ်တယ်လို့နောက်ပြီးတော့ဒီကနေ့အလားကျွန်တော်တို့တမိုင်းစီအစဉ်ကူပြောင်းရေးကာလတီကျွန်တော်ရုံးကန်လှုပ်ရှားခဲ့ရတဲ့အချိန်တွေပေါ့နော်ပြေဆက်ခဲ့ရတဲ့အသက်တူတွေချွေးတွေပေါ့နော်ဒါတွေကိုပြန်ပြီးတော့ဟိုစုစည်းလိုက်မယ်ဆိုလို့ရှိရင်အဲ့ဒါဟာတကယ်သမိုင်းဝင်ပြတဲ့ကြီးရဲ့ဒါကိုဝိညာဉ်ဖြစ်သွားမှာပဲနော်အဲ့တော့မရှိမဖြစ်လို့လိုအပ်ပါတယ်အဲဒီဟာဒီစောက်လဲစောက်အောင်လုပ်လဲလုပ်ကြပါပါပြီးတော့ကျွန်တော်ကဒီဟိုနောင်လာနောက်သားတွေအတွက်လည်းဒီသမိုင်းဝင်ပြတဲ့ကြီးဟာအဲသူတင်ကားလာယူကြလေ့လာကြအမှတ်ရကြပြီးကျွန်တော်ခြံဝင်ခြံသားခဲ့ရပါပြီလားအားကြောင့်လဲဆိုတော့ဟိုသမုတ်စီသူ့ရဲ့ကြောင်းလေးရေသမုတ်စီရရှိလို့ရှာမှုဆိုတာလောလောကူနဲ့ရခဲ့တာတခုမှမရှိပါဘူးနော်အဲ့ဒါတွေကိုကျွန်တော်တို့သင်ခန်းစာကျင့်တယ်လို့လည်းအရေးကြီးပါတယ
်ရှစ်လင်းလုံးဒီမိုကရေစီရေတော်ပုံနေ့မှာတမိုင်းဖြစ်ရမှန်ကိုသိရှိနိုင်ဖို့နဲ့တရားမျှတမှုအမှန်တရားဖော်ထုတ်နိုင်မှုအရေးအဓိကယူရပြီးတော့88မျိုးဆက်ကြောင်းသားကောင်းဆောင်တွေနဲ့ရှစ်လင်းလုံးဒီမိုကရေစီရေတော်ပုံကြီးမှာဖြတ်သန်းတိုက်ပွဲဝင်ခဲ့ကြတဲ့ဒီမိုကရေစီအင်အားစုတွေစုပေါင်းလှုပ်ဆောင်ထားတဲ့ရှစ်လင်းလုံးအထိတ်မဲ့တမိုင်းပြတိုက်ယာယီကိုတော့ပြီးခဲ့တဲ့2015ခုနှစ်တုန်းကရန်ကုန်မြို့မှာဖွင့်လှစ်ထားတာဖြစ်ပါတယ်ခင်ဗျာ
ကိုထက်အောင်ပါရှင်ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00 ကနေ 9:00 ခွဲထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7.2 ကနေဖမ်းယူကြည့်ရှုနိုင်ပါတယ်နောက်နိုင်ကြည9:00ကနေ10:00ထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးမှာဖြစ်ပါတယ်
အမေရိကန်အင်ချမ်းပြည်တည်ထကြီးဒေါ်နယ်ထရမ့်ကို2016ခုနှစ်နိုဝင်ဘာလမှာလုံမဲ့သမ္မတရွေးကောက်ပွဲအတွက် Republican Party ရဲ့သမ္မတလောင်းဖြစ်တရားဝင်ရွေးချယ်လိုက်ကြပါပြီ။ဒေါ်နယ်ထရမ့်ကိုပါတီသမ္မတလောင်းဖြစ်တရားဝင်ကြေညာပြီးသိမိကြခင်မှာပဲသူ့ရဲ့သားဖြစ်သူဒေါ်နယ်ထရမ့်ဂျူနီယာကသူ့ဖခင်ကိုထောက်ခံတဲ့အားကောင်းမောင်းတမ်းမင်ကွန်းတစ်ခုပြောပါတယ်။ Mr. Trump ရဲ့စီးပွားရေးလုပ်ပုံကိုင်ပွန်တွေကနေသမ္မတဖြစ်တာဝန်ယူရက်ကဘယ်လိုပြောင်းလဲအသုံးချနိုင်မလဲဆိုတာကိုသားဖြစ်သူကအထူးထောက်ပြပြောဆိုပါတယ်။ဒီမိုကရက်တစ်ပါတီဘက်မှသမ္မတလောင်းဖြစ်လာဖို့တည်ကြတဲ့လောက်ဖြစ်နေတဲ့နိုင်ငံခြားရေးဝန်ကြီးရောင်း Hillary Clinton ကိုလည်းRepublican Party ညီလာခံအတွင်းမိန့်ခွန်းပြောကြားသူတွေကဝေဖန်တိုက်ခိုက်ကြပါတယ်။အီရန်နိုင်ငံမြောက်ပိုင်းမှာတူရကီလေကြောင်းတိုက်ခိုက်မှုတွေအတွင်းကတက်နက်ကိုင်အနည်းဆုံးအယောက်20ထက်သေဆုံးတယ်လို့တူရကီနိုင်ငံပိုင်းသတင်းဌာနကဒီကနေ့ဖော်ပြပါတယ်။တူရကီ F-16 တိုက်လေယာဉ်တွေကတူရကီနဲ့အီရန်နယ်စပ်ကတောတောင်ထူထပ်တဲ့ Hakak ဒေသမှာမတရားသိမ်းတင်ညာထားတဲ့ကလုံသမားပါတီ PKK ဖွဲ့ဝင်တွေကိုပစ်မှတ်ထားတိုက်ခိုက်ခဲ့တဲ့အကြောင်းတူရကီအနာဒူလူနိုင်ငံပိုင်းသတင်းဌာနကဖော်ပြပါတယ်။အီရန်နိုင်ငံမဇူးမြို့ကို IS အစွန်ရောက်တွေလက်ထက်ကနေပြန်သိမ်းနိုင်ဖို့ရဟာပထမခန့်မှန်းထားတာထက်ပိုစောမယ်လို့အမေရိကန်နဲ့အီရတ်တာဝန်ရှိသူတို့ကအကောင်းအမြင်သဘောပူပြောလာနေကြပါတယ်။ IS အကြံဖက်အဖွဲ့ကသူတို့ဘာသာညင်ညာထားတဲ့ကာလီဖိတ်နိုင်ငံရဲ့မြို့တော်ကိုပြန်သိမ်းနိုင်ဖို့ကတော့လွယ်လွယ်နဲ့ဖြစ်လာလိမ့်မယ်လို့ဘယ်သူကမှပြန်ပြောကြပါဘူး။အမေရိကန်ဆိုရအမျိုးသားလူမျိုးရေးဆိုင်ရာဒုတိယအကြံပေးပုဂ္ဂိုလ်ဘင်ရော့ဇာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဘူလုံးမှုဆောင်ကော်မတီဝင်ဦးဝင်းထိန်တို့နဲ့နေပြည်တော်မှာဒီကနေ့တီးခြားစီတွေ့ဆုံပါတယ်ခင်ဗျာ
။တရင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကတင်ညာပေးခဲ့တာပါရှင်။ဒီညနေ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Evanon ဖြစ်ပါတယ်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6:00ခွဲကနေ9:00အထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖုံပါ။နောက်နှစ်နာရီကြာမှပြန်လည်ဆုံတွေ့ကြတာပါရှင်။
This program has come to you from the Voice of America, Washington.